င်္ဂလာပါခင်ဗျာဒီဒီမှာမှတ်မှတ်သားသားစကားများစီစဉ်မှာ27ရာစုပင်လုံးညီလာခံနဲ့ပတ်သက်လို့ပြောဆိုကြရတဲ့စကားတွေကမှတ်မှတ်ရရဖြစ်တဲ့စကားတချို့ကိုကောက်နှုတ်တင်ပြလိုပါတယ်ဒေါ်ဆန်းစုကြည်ကိုထောက်ခံအားပေးတဲ့အချက်ရဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်လာဖို့လိုလားတာရဲ့အကြောင်းပင်လုံးညီလာခံကိုအခက်အခဲမျိုးမျိုးကြားကတက်ရောက်လာတာပါလို့အပြစ်ခက်ရက်လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များမဟာမိတ်အဖွဲ့ဖြစ်တဲ့ UNFC ဥက္ကရာနဲ့ KIA ဒုက္ခရဗိုလ်ချုပ်ကြီးအင်မန်လာပြောလိုက်ပါတယ်ဩဂုတ်လ31ရက်နေ့ညီလာခံပထမနေ့အခမ်းအနားဖွင့်ပွဲမှာအခုလိုပြောရတာဖြစ်ပါတယ
်အခုညီလာခံကိုကျွန်တော်တို့ရေဘူအဖွဲ့ကဒီ energy အစိုးရနဲ့နိုင်ငံတော်အတိုင်းအတာဒေါအောင်ဆန်းစုကြည်ကိုထောက်ခံကျူးစွကုန်ပြုတဲ့အနေနဲ့ရောခေတ္တဒီမိုကရေစီနဲ့ရင်းခံရေးကိုလူရှင်လုံးလို့အခက်အခဲကောင်းဆုံးကြားကလေမဖြစ်မနေကြောက်ရောက်လာကြတာဖြစ်ပါလေ
ဒီခန်းသားမှာပဲစည်ရိတ်နှိဋ္ဌာယုံနေတဲ့ငြိမ်းချမ်းမှုဆိုးကျိုးတွေကိုတိုက်ရိုက်ခံစားရတာဟာတမရော်သားတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မိသားစုတွေသာဖြစ်တယ်လို့တမရော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမေအောင်လိုင်ကပြောလိုက်ပါတယ
်စည်ရိတ်နှိဋ္ဌာယုံနေငြိမ်းချမ်းမှုရဲ့ဆိုးကျိုးတွေကိုပြန်ပါစည်ရိတ်မှုတွေးထွေးအဲ့တဲ့ခန္ဓာဖိရှာမှုကြီးဘဝတွေနဲ့ရည်ပြီးတိုင်းရဲ့ခံစားရသူတွေကကျွန်တော်တို့တပ်မသားများနဲ့တိုင်းရင်းသားတစ်သက်ကညီတော်သားချင်းတွေပဲဖြစ်ပါတယ်။ဒါတွေကိုကျွန်တော်တို့လက်ထက်မှာနိဋ္ဌိတံအဆုံးတက်ဖို့လိုအပ်နေပြီဖြစ်ပါတယ
်။ငြိမ်းချမ်းရေးဆိုတာဟာပင်လုံးညီလာခံတက်ရောက်လာတဲ့ခေါင်းဆောင်အဖွဲ့အစည်းတွေအတွက်အဓိကအကျိုးစီးပွားမဟုတ်ပဲနောင်လာဘက်မျိုးဆက်တွေငြိမ်းချမ်းလုံခြုံစွာကြီးပြင်းရှင်သန်ခွင့်အတွက်ဥတီဆောင်ရွက်ဖို့လိုပါတယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဩဂုတ်လ31ရက်နေ့ညီလာခံပထမနေ့အခမ်းအနားမှာဒေါ်ဆန်းစုကြည်ကအခုလိုပြောရတာဖြစ်ပါတယ်
။ကျမတို့ဂျိုးပန်းဆောင်ရွက်မှုတွေဟာဒီကနေ့ဒီအခမ်းအနားမှာရှိတဲ့လူတွေရဲ့အကျိုးစီးပွားအတွက်အဓိကမဟုတ်ပါဘူး။အနာဂတ်မျိုးဆက်တွေစေရောကိုပါငြိမ်းချမ်းလုံခြုံစွာရှင်သန်ကြီးပြင်းလာနိုင်ဖို့အတွက်ဖြစ်ပါတယ်။
လူမျိုးကိုအခြေခံတဲ့အမျိုးသားပြည်နယ်နဲ့အမျိုးသားပြည်နယ်ကိုအခြေခံတဲ့အမျိုးသားတပ်မတော်များပြည်နယ်အလိုက်ထားရှိတဲ့ဖက်ဒရယ်ပြည်ထောင်စုမျိုးကိုထူထောင်ဖို့လိုလားတယ်လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောလိုက်ပါတယ်။ညီလာခံဒုတိယနေ့တင်သွင်းဖတ်ကြားတဲ့မူဝါဒသဘောထားနဲ့ပတ်သက်လို့ညီလာခံပြီး RFA ကမေးမြန်းရမှာဒေါက်တာအေးမောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။အဲ့တော့လူမျိုးကိုအခြေခံတဲ့အမျိုးသားပြည်နယ်ဆိုရင်လူမျိုးနွေစုကြီး7ခုရှိတာပေါ့ဗျာ။အဲ့တော့၈ခုတီးနဲ့ပြီးသွားမှာလားဆိုတာတခုရှိမှာပေါ့နော်အဲ့တော့ရှင်မျိုးနွေစုမှာဗမာပြည်အကြီးဆုံးသောလူမျိုးနွေစုဖြစ်တယ်အခုတိုင်းခုနှစ်ခုယူထားတယ်နော်အဲ့တော့တိုင်းခုနှစ်ခုယူထားတဲ့အခါမှာဗမာပြည်လည်းပဲတခြားတိုင်းရင်းသားများကိတော့တခုတီးသောပြည်တွေကိုယူသင့်တယ်ဆိုတဲ့သဘောသွားတယ်အဲ့ဒီအခါမှာလူမျိုးနွေစုကြီးတွေအတွင်းမှာပဲလူမျိုးတခုပြည်နယ်တခုအဖြစ်ရပ်တည်တင်တဲ့လူမျိုးတွေကလည်းခေတ်ကာလကြာလာတဲ့ခါမှာသူကเนาะဒါပို့ထွန်းလာတာပို့ဗျာကျွန်တော်တို့ယက်တီတာကသက်ဆိုင်ရာအမျိုးသားပြည်နေများကိုအခြေခံတဲ့အမျိုးသားတပ်မတော်များဟာပြည်နေလက်ရှိရမယ
်ဒေါ်ဆန်းစုကြည်အနေနဲ့ဖခင်ဗိုလ်ချုပ်အောင်ဆန်းလို့အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်လို့တဲ့အတွက်27ရာစုပင်လုံးညီလာခံကိုကျင်းပတာလို့ထင်မြင်မိတဲ့အကြောင်းတိုင်းရင်းသားတွေဟာလက်နက်ကင်တိုက်နေတာဟာဗမာအစိုးရကိုအနိုင်ယူခြင်းလို့မဟုတ်ပဲမညီမျှမှုတွေညီမျှအောင်တိုက်ပွဲဝင်နေတာလို့ထင်မြင်ကြောင်းရခိုင်မျိုးသားပါတီပြည်သူ့တော်ကိုယ်စားလှယ်ဥပဒေရှင်ကပြောလိုက်ပါတယ်။ဩဂုတ်လ31ရက်နေ့ညီလာခံပထမနေ့အခမ်းအနားအတွင်း RFA ရဲ့မေးမြန်းရမှာအခုလိုပြောပြတာဖြစ်ပါတယ်
။သူရဲ့ဒီငါးနှစ်သက်တမ်းကာလမှာသူ့အဖေလိုအောင်မြင်တဲ့နိုင်ငံရေးခေါင်းဆောင်တယောက်ဖြစ်အောင်လေသူလိုချင်ပုံရပါရဲ့ဖြစ်ချင်ပုံရပါရဲ့အဲ့ဒါကြောင့်ဒီညီညာရေး process ကိုလှုပ်ဖို့ဆိုပြဲသူကတော့ရွယ်ရက်ထားရှိပုံပေါ်ပါတယ်။တိုင်းရင်းသားတွေကတနက်ကင်ပြီးတော့တိုက်နေကြတာဗမာသူ့ရောက်ကိုနိုင်ဖို့ထင်လို့တိုက်နေကြတဲ့လို့ယုံကျင်တဲ့လည်းပါရင်ပါမယ်အန်ကေတို့ကအဲ့လိုမထင်ဘူးအန်ကေတယောက်တည်းအနေထားမကျင်တဲ့လို့တိုက်နေကြတာအဲ့မကျင်တဲ့တာဘာကြောင့်လဲဆိုခွဲခြားချက်တမှုတွေအများကြီးနေပေဒီမှာဗမာတွေကအာနာကိုရထားတဲ့လူဆိုတော့သူတို့ဒီအာနာကိုဗမာကောင်းဆောင်တာသူရဲ့အဲ့ထက်ခပိုက်ဆောင်တဲ့မှာပဲထဲ့ပြီးတော့တိုင်းရင်းသားတွေကိုဘယ်လိုမှညီမျှတဲ့အခွင့်အရေးတွေမပေးချင်ဘူးတိုင်းရင်းသားတွေကသူတို့ရဲ့လက်အောက်ခံလက်ဝေးခံဟိုတပည့်တပန်းတွေလိုပဲသူတို့ကဒီလိုပဲဆက်ဆံနေတာပဲ
တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကအကြီးအကဲတွေရဲ့အမည်ရှိမှာဘွဲ့ရာထူးတွေမဖော်ပြနိုင်တာဟာတီစဲဥပဒေတွေကြောင့်သာဖြစ်တယ်လို့ညီလာခံပထမနေ့သတင်းစာရှင်းလင်းပွဲမှာညီလာခံကျင်းပရေးပူးပေါင်းကော်မတီဒုက္ခရာဦးခင်စောဦးကပြောပါတယ
်ဘာလို့ဘူးတော့ပြောလို့ပြအောင်ကျွန်တော်တို့လက်ရှိတီစဲဥပဒေထဲမှာစစ်ဘက်ခေါ်များအဲ30ရက်ဥပဒေဆိုတာအဲ့ဒီဥပဒေနဲ့အညီရဲ့ကျွန်တော်တို့ကတော့သူတို့နဲ့ညီနိုင်ပြီးတော့ပြောတာစစ်ဘက်ခေါ်များ30ရက်ဥပဒေကိုပြန်ထောင်းတာဖြစ်ပါတယ်အဲ့ဒါ
ဒီသူတယောက်အနေနဲ့စကလုံးတွေကိုကြော်ပြီးတော့အနှစ်သာရပိုင်းကိုအမြန်ရောက်စီလို့ရတဲ့အကြောင်းညှိနှိုင်းဆွေးနွေးမှုတိုင်းမှာလူကြီးလူကောင်းဆံမှုစူးစမ်းမှာဖြစ်ကြောင်းကိုမင်းကိုနိုင်ရပြောလိုက်ပါတယ်။ပင်လုံညီလာခံတက်လာစဉ်မက်ဆီမသတင်းဌာနနဲ့တွေ့ဆုံမေးမြန်းရာမှာကိုမင်းကိုနိုင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။အရင်အစိုးရလက်ခဲ့တဲ့ကလည်းဘယ်မှာစပြီးတက်ခဲ့သလဲဆိုတော့လေတိုင်းရင်းသားလက်နက်ကင်နဲ့လက်နက်ကင်တိုင်းရင်းသားဆိုတဲ့ကလုံးမဟုတ်တော်တော်ကြီးတက်ခဲ့ကြတာအေးကနေဒီကျွန်တော်နိုင်ငံသားတယောက်အနေနဲ့ပြည်သူတယောက်အနေနဲ့ကတော့စကလုံးတွေကိုကြော်လိုက်ချင်ပြီကအနှစ်သာရကိုရောက်စေချင်ပါတော့ကရက်လက်ကိုအကောင်းတော့ထွက်စေချင်တယ်အပေါင်းလက္ခဏာဖြစ်စေချင်တယ်ဆိုတော့အဓိကနဲ့တာမင်ညကိုခွဲကြည့်ပြီးတော့ဉာဏ်ပညာနဲ့ပဲဆုံးဖြတ်ကြပါအဲ့တော့ဒီဆွေးနွေးပွဲတွေဟာလူကြီးလူကောင်းဆန်တဲ့ဆွေးနွေးပွဲတွေဖြစ်အောင်အားလုံးကကြိုးစားရမှာပါ
အခုတော့မမသားသားစကားများအစီအစဉ်တွေလောက်ပါခင်ဗျာကြီးစုနားဆင်ကြတဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ